ရင်းညာမျိုးသမီးတူကိုမလ22ရက်နေ့မှာအိန္ဒိယအစိုးရကအတင်းကြပ်ပြန်ပို့လိုက်တဲ့ဖြစ်ရဟာအိန္ဒိယနိုင်ငံအတွင်းမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အသက်အန္တရာယ်ကြီးမားတဲ့ဒုက္ခအခက်အခဲတွေကိုမိမောင်းထိုးပြရာရောက်နေကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ဒုက္ခသည်တွေရဲ့လွတ်လပ်မှုတွေအန္တရာယ်ရှိတဲ့မူရင်းနိုင်ငံကိုအတင်းကြပ်ပြန်ပို့တာကိုနိုင်ငံတကာဥပဒေတွေကတားမြစ်ထားတယ်လို့လည်း HRW ကဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အိန္ဒိယနိုင်ငံမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသွားလာမှုတင်းကြပ်ကတ်တန့်ခံရတာခိုင်မာတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးခံရတာနိုင်ငံရေးကောင်ဆောင်တွေရဲ့တွေးထိုးလုံဆောင်မှုကြောင့်အကြမ်းဖက်တိုက်ခိုက်ခံရတာအတင်းကြပ်နေရပြန်ဖို့ခံရမယ့်အရေးနဲ့ရင်ဆိုင်ရတာတွေဖြစ်ပေါ်နေတယ်လို့ HRW ကပြောပါတယ်လက်ရှိမှာရိုဟင်ဂျာဒုက္ခသည်140တဲ့မင်းဟာတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါအပြင်ရိုဟင်ဂျာ39ဦးဟာဒေလီမြို့မှာထိန်းသိမ်းခံထားရပြီးတခြား235ယောက်ဟာလည်းဂျမူးမှာထိန်းသိမ်းခံထားရတယ်လို့ဆိုပါတယ်သူ့အတွက်အန္တရာယ်ဖြစ်စေပြီးရင်သွေးတွေနဲ့ကွဲကွာစေမဲ့ရိုဟင်ဂျာမျိုးသမီးကိုမြန်မာပြည်ပြန်ပို့လိုက်တာဟာအိန္ဒိယအစိုးရအတွက်ဘာအကျိုးအမြတ်မှမဖြစ်ထွန်းနိုင်ကြောင်း HRW ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးမီနာစီဂန်ဂူလီကပြောပါတယ်အိန္ဒိယနိုင်ငံအတွင်းမှာရိုဟင်ဂျာ4000လောက်ရှိနေပြီးအဲ့ဒီထက်က2000လောက်ဟာယူနီစီယာမှာမပုံတင်ထားကြတယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ